စစ်ကောင်စီကနေပြီးတော့ဖမ်းဆီးထားတဲ့ဒေါ်ဆန်းစုကြည်နဲ့တွဲဆောင်ခွင့်ရဖို့မျှော်လင့်နေတယ်လို့မြန်မာနိုင်ငံမှာရောက်ရှိနေတဲ့ Nippon Foundation ဥက္ကဋ္ဌမစ္စတာဆာဆာကာဝါကပြောဆိုလိုက်ပါတယ်။သူ့ရဲ့မြန်မာနိုင်ငံခီးစဉ်အတွင်းမှာမတူကွဲပြားတဲ့အမြင်သဘောထားရှိတဲ့လူပုဂ္ဂိုလ်အများပြားနဲ့တွဲဆောင်ခဲ့တယ်လို့ခီးစဉ်နဲ့ပတ်သက်တဲ့သတင်းစာရှင်းလင်းပွဲမှာပြောကြားပေမဲ့ဘာတွေဆွေးနွေးတယ်ဆိုတာကိုတော့ထုတ်ဖော်ပြောဆိုခြင်းမရှိပါဘူး။နောက်ရခိုင်ပြည်နယ်ကဒုက္ခသည်စခန်းတွေမှာအကူအညီတွေလိုအပ်နေဆဲဖြစ်တာကြောင့် Nippon Foundation ကနေဆက်ပြီးတော့အကူအညီသွားမယ်လို့သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်။ဒီကြောင့်ကိုတိုင်သတင်းစာရှင်းလင်းပွဲတက်ရောက်ခဲ့တဲ့ကိုစီသူကတင်ဆက်ထားပါတယ်။
နိုဝင်ဘာလ12ရက်နေ့ကမြန်မာနိုင်ငံကိုရောက်ရှိနေတဲ့ Nippon Foundation ဥက္ကဋ္ဌမစ္စတာဆာဆာကာဝါဟာဒေါ်ဆန်းစုကြည်နဲ့တွေ့ဆုံဖို့မျှော်လင့်နေကြောင်းရန်ကုန်မြို့မှာဒီနေ့ပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်ပြောဆိုသွားခဲ့တာ
ပါ။စုကြည်ဆောင်တို့ဟို最後にお目にかかって
။ပြီးခဲ့တဲ့နှစ်စတလပိုင်းတုန်းကကျွန်တော်ဒေါ်ဆန်းစုကြည်နဲ့နောက်ဆုံးတွေ့ခဲ့တဲ့အချိန်သူကယရနာတပါလို့အမြန်တိုးတန်ဖိုးထားတဲ့ဂျပန်သားကိုပေးခဲ့ပြီးဒါကတန်ကြီးတက်နေတဲ့အတွက်ပြင်ဆင်ပေးဖို့တောင်းဆိုလာပါတယ်။သူတောင်းဆိုတဲ့အတွက်ကြောင့်ဓာတ်ကိုယူပြီးဂျပန်နိုင်ငံမှာအချိန်၈လယူပြီးပြင်ဆင်ခဲ့ပါတယ်။အခုဒီဓာတ်ကပြုပြင်ပြီးသွားတဲ့အတွက်ဒေါ်ဆန်းစုကြည်ကိုအမြန်ဆုံးပြန်လည်ပေးရနိုင်မယ့်ရက်ကိုမျှော်လင့်နေပါတယ
်။သူခင်းစဉ်အတွင်းကဏ္ဍဆောင်ကပုဂ္ဂိုလ်တွေနဲ့တွေ့ဆုံခဲ့ပြီးတော့အမြင်သဘောထားကွဲပြားနေတာကိုနားထောင်ခဲ့ရတယ်လို့မစ္စတာဆာဆာကာဝါကသတင်းစာရှင်းလင်းပွဲမှာပြောပါတယ်။အခုခင်းစဉ်မှာဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့တွေ့ခဲ့တာအပြင်ပြည်ထရေးနိုင်ငံသားကြီးစတဲ့စစ်ကောင်စီဝန်ကြီးဌာနဝန်ကြီးတွေနဲ့လည်းတွေ့ဆုံခဲ့ပါတယ်။ရခိုင်ခီးစဉ်အတွင်းရခိုင်ဝန်ကြီးချုပ်နောက်ပိုင်းတိုင်းတိုင်းမှုလို့နဲ့ပါတွေ့ဆုံခဲ့တယ်လို့ပြောပါတယ်။ဒါပြင်နဂါဆာအကြံပေးဒေါ်ရင်ရင်နွယ်ငင်းချင်ရေးကျိုးဆောင်ဦးအောင်မင်းတို့နဲ့လည်းတွေ့ဆုံခဲ့ပါတယ်။နိုင်ငံရေးပါတီတူတွေကဆိုရင် NLD မျိုးသားဒီမိုကရေစီဖွဲ့ချုပ်ပါတီပြည်သူ့ပါတီရှမ်းမျိုးသားဒီမိုကရေစီဖွဲ့ချုပ် SND ပါတီရခိုင်မျိုးသားပါတီ AMP တို့အပြင်ပါတီတချို့နဲ့တွေ့ဆုံခဲ့ကြောင်းဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောကြားပါတယ်။ NLD ခေါင်းဆောင်တချို့နဲ့တွေ့ဆုံခဲ့တာကို Mr. Sasakawa ကထုတ်ဖော်ပြောခဲ့ပြီးမယ်တွေ့ဆုံခဲ့သူအမိနဲ့ဘာတွေဆွေးနွေးခဲ့လဲဆိုတာကိုတော့ထုတ်ပြောဖို့ညှင်းဆန်ခဲ့ပါတယ
်။ဟောတက်ရှိဝတက်ကန်ကအဒေတာကတ်နီသကီမစ်တေဝ
ရာလဖြီထွက်ပြီးသားအကြောင်းအရာလေးဆိုရင်ကျွန်တော်ပြောပြလေးရှိပါတယ်။ပြုလုပ်နေစေအကြောင်းအရာလေးကိုတော့ရင်ငုံနှုတ်ပိတ်နေတဲ့တာကျွန်တော်ရဲ့အခြေခံမူဝါဒဖြစ်ပါတယ်။ NLD ခေါင်းဆောင်တွေနဲ့တွေ့ခဲ့တယ်ဆိုတာမှန်ပါတယ်။ဘာတွေဆွေးနွေးခဲ့တယ်ဆိုတာတော့မပြောပြရစီနဲ့
ဒေါ်ဆန်းစုကြည်နဲ့နှီးဆက်တဲ့ NLD လွတ်တော်ကိုယ်စားလှယ်လည်းဖြစ်သမရဟောင်းဦးထင်ကျော်ရဲ့ဇနီးလည်းဖြစ်တဲ့ဒေါ်စုစုလွင်နဲ့တွေ့ဆုံခဲ့တယ်လို့အမည်မဖော်လိုတဲ့မျက်မြင်သက်သေတဦးက VOA ကိုပြီးခဲ့တဲ့ရက်ပိုင်းကပြောထားပါတယ်။ Nippon Foundation ဥက္ကဋ္ဌအနေနဲ့မြန်မာနိုင်ငံကိုလာရောက်တဲ့ Mr. Sasakawa ဟာမြန်မာနိုင်ငံခီးစဉ်တွင်ရခိုင်ပြည်နယ်ကရခိုင်ဒုက္ခသည်နဲ့မွတ်စလင်ဒုက္ခသည်စခန်းတွေကိုသွားရောက်ခဲ့ပါတယ်။ရခိုင်ပြည်နယ်မှာအပြစ်ခတ်ရဆင်းနေလို့ငြင်းကြမ်းနေပေမဲ့ NDP စခန်းတွေမှာတော့အကူအညီတွေလိုအပ်နေသေးပဲလို့ Mr. Sasakawa ကပြောပါတယ်။
မြန်မာတပ်မတော်နဲ့ရခိုင်တပ်မတော်ကြားမှာအပြစ်ရဆဲတာအခုစုတစ်နှစ်ပြည့်သွားပါပြီ။ငြိမ်းချမ်းတဲ့အနေအထားကိုကိုယ်တိုင်မျက်မြင်တွေ့ခဲ့ရပါပြီ။ငြိမ်းချမ်းနေတော့လည်းပဲ IDB ကန့်တွေမှာတော့လွန်ခဲ့တဲ့6နှစ်ကကျွန်တော်ရောက်ခဲ့တဲ့အတိုင်းဆိုးရတဲ့အနေအထားပါပဲ။အဲ့ဒီမှာ6နှစ်ရွယ်ကလေးတွေကဆိုးရတဲ့ပတ်ဝန်းကျင်မှာနေနေရတာကိုမြင်တော့ကျွန်တော်စိတ်မကောင်းဖြစ်မိပါတယ်။အဲဒါကြောင့်မြန်မာနိုင်ငံကဒုက္ခသည်ရာမကစီးရဲဒုက္ခရောက်နေသူတွေအလုံးကိုလူသားချင်းစာနာမှုအကူအညီတွေအခုထပ်ပိုပေးသွားကြပါမယ
်။မြန်မာနိုင်ငံမှာလိုအပ်နေတဲ့ကိုဗစ်ကာကွယ်ဆေးအရေးအတွက်အနည်းဆုံးတသန်းကိုပေးလူသွားဖို့ရှိတယ်လို့ကချင်ကရင်နဲ့ရခိုင်ဒေသတွေကဒုက္ခသည်စခန်းတွေအပါအဝင်ပြန်လည်ထူထောင်ရေးလုပ်ငန်းတွေအတွက်စုစုပေါင်းအမေရိကန်ဒေါ်လာ18သန်းကို Nippon Foundation ကနေဓာတ်ရိုက်လူဒန်းပေးသွားမယ်လို့ Nippon Foundation ဥက္ကဋ္ဌမစ္စတာဆာဆာကာဝါကဒီကနေ့အသိပေးကြေညာပါတယ်။လူသားချင်းစာနာမှုကူညီတွေအတွက် Nippon Foundation ကမြန်မာနိုင်ငံကိုကူညီပေးနေတာလို့ဒီကနေ့တင်ဆက်ရှင်းလင်းပွဲအတွင်းပြောဆိုသွားပါတယ်။ Nippon Foundation ဥက္ကဋ္ဌ Mr. Sasakawa ရဲ့အခုခီးစဉ်ဟာဂျပန်အစိုးရရဲ့မြန်မာနိုင်ငံမျိုးသားပြန်လည်တည်မြဲရေးဆိုင်ရာအထူးကိုယ်စားလှယ်အနေနဲ့တွားရောက်တာမဟုတ်ဘူးလို့ဂျပန်နိုင်ငံသားရဲ့ဝန်ကြီးယိုရှိမာဆာ ဟာရာရှိကပြောကြားထားပါတယ်ခင်ဗျာ။